ဆိုမလီနိုင်ငံတောင်ပိုင်းကစ်စမာယိုစိတ်ကမ်းမြို့ကဟိုတယ်တစ်ခုမှာတောက်ကြနေကဖြစ်ပေါ်တဲ့တိုက်ခိုက်မှုကြောင့်အခုအချိန်ထိတည်ဆုံးရသူအရေအတွက်33ဦးထိတိုးလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်56ဦးလည်းဒဏ်ရာရသွားတယ်လို့မာရိုဘီလိုလူသိများတဲ့ဂျူဘာလန်ပြည်နယ်အုပ်ချုပ်ရေးမှူးအာမက်အစ္စလမ်ကပြောပါတယ်။ပြည်နယ်လုံခြုံရေးတပ်ဖွဲ့ကခုခံကာကွယ်တာကြောင့်နိုင်ငံခြိကြတဲ့ဟိုတယ်တိုက်ခိုက်မှုကိုအဆုံးသတ်နိုင်ခဲ့ပြီးဟိုတယ်ထဲပြိမိနေတဲ့အပြစ်မဲ့ပြည်သူတွေအသက်ကိုကာကွယ်နိုင်ခဲ့တယ်လို့မာဒူဘီရဲ့ကြေညာချက်မှာဖော်ပြပါတယ်။တည်ဆုံးသူတွေထဲမှာသတင်းနောက်နှုတ်ဦးလာမဲ့ဒေတာဆိုင်ယာရွေးကောက်ပွဲဝင်ပြိုင်မဲ့ကိုစလေလောင်းတဦးနဲ့ကုလသမဂ္ဂဝန်ထမ်းတဦးတို့ပါဝင်တယ်လို့ကင်ယာအမေရိကန်ဗြိတိန်တန်ဇန်နီးယားနဲ့ကနေဒါနိုင်ငံသားတွေလည်းပါဝင်ကြောင်းမာဒူဘီကပြောပါတယ်။တိုက်ခိုက်မှုလုပ်ခဲ့တဲ့စစ်သွေးကြွအနည်းဆုံး၄ဦးလည်းတည်ဆုံးသွားရကြောင်းအဲ့ဒီမျိုးလုံခြုံရေးအရာရှိတွေက VOA ဆိုမာလီဌာနကိုပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြစ်တင်ရှုတ်ချလိုက်ပြီးဆိုမာလီသမ္မတကလည်းပြစ်တင်လိုက်ပါတယ်